ဒီကနေ့ကြောက်ရောက်တဲ့2018ခုနှစ်နှစ်တစ်ကူမင်္ဂလာအခါသမယမှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရစေမြန်မာနိုင်ငံကြီးငြိမ်းချမ်းပါစေကြောင်းလဲဆုတောင်းကြသလိုစစ်မဲ့ဖြစ်ပွားနေစေတိုင်းရင်းဒေသတွေအပါအဝင်မြန်မာနိုင်ငံသဝန်ကပြည်သူတွေကျန်းမာချမ်းသာပါစေကြောင်းတိုင်းရင်းသားကောင်းဆောင်တွေနဲ့ငြိမ်းချမ်းရေးလိုလားသူတွေကနှစ်တစ်ဆုမွန်တောင်းပေးကြပါတယ်။2018ခုနှစ်နှစ်တစ်ကူဆုတောင်းတွေကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
မင်္ဂလာနှစ်သစ်ဖြစ်ကြပါစေရှင်ဒီကနေ့ဇန်နဝါရီလ၁ရက်နေ့တနင်္လာနေ့မှာကြာရောက်တဲ့2018ခုနှစ်နှစ်တစ်ကူမင်္ဂလာအခါသမယမှာနိုင်ငံတော်သမ္မတဦးထင်ကျော်ဒုသမ္မတတွေနဲ့တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နောက်ပြည်သူ့လွတ်တော်ဥက္ကဋ္ဌအမျိုးသားလွတ်တော်ဥက္ကဋ္ဌအပါအဝင်နိုင်ငံခေါင်းဆောင်တွေအသီးသီးကမြန်မာပြည်ကြီးငြိမ်းချမ်းပါစေကြောင်းနဲ့မြန်မာပြည်သူလူထုအတွက်နှစ်တစ်ကူဆုမွန်နေတောင်းပေးကြပါတယ်လက်တလောစစ်ဘေးဒဏ်ခံနေရတဲ့တိုင်းရင်းသားပြည်သူတွေစစ်ဘေးဒုက္ခကအမြန်ဆုံးလွတ်မြောက်ပြီးတော့ဘဝတွေတည်ငြိမ်အေးချမ်းပါစေကြောင်းမြမငင်းညာရေးလုပ်ငန်းမှာပါဝင်လှုပ်ရှားသူတူဖြစ်တဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌကချင်ကောင်းဆောင်တူဖြစ်တဲ့ဒေါက်တာတူဂျာကအခုလိုဆုမွန်တောင်းပေးပါတယ
်ကျွန်တော်ဒီ2018ခုကိုတော်တော်လေးမျှဝင့်ခဲ့တယ်ငင်းညာရေးတော်တော်ဖြည့်ပေါက်လားလို့ပေါ့နော်ငင်းညာရေးပြဆောက်တာဒါကြောင့်လဲဆိုရင်ငင်းကောင်းဆောင်တရားငင်းညာရေးနည်းဆိုပြီးသတ်မှတ်တာဟုတ်အဲသူတို့မင်းကိုဒီမှာပါတယ်ဒါပေမဲ့2018ခုကမျှဝင့်တော့ဖြစ်မလားဒါကြောင့်မလို့အခု2018ခုကတော့ငင်းညာရေးအတွက်အများကြီးဖြည့်ပေါက်ရောက်တဲ့ဖြစ်စေခြင်းနဲ့အဲ့လိုဖြစ်ဖို့ဆိုလို့ရှိရင်ဗတ်မအောင်ဆုံးကသမတော်အစွေရနောက်တန်တန်းလေးနဲ့ဆွေစီကောင်းဆောင်များပြည်ပြည်ပြောင်းလေးဓမ္မကြီးဖြစ်လာဖို့လိုအပ်တယ်အဲ့လိုဖြစ်လာမယ်ဆိုလို့ရှိရင်တော့ဒါဤကရဲ့ဒီဆော့တဲ့နေရာမှာပုံပြီးဖြည့်ရောက်မယ်လို့ထင်ပါတယ်အဓိကတော့တက်ပွဲရရမှာပဲတက်ပွဲမရမချင်းကတော့ဘယ်လိုမှလည်းညှော်လင့်လို့သိရမှာအဲတက်ပွဲတွေရပြီးတော့မှဤကရဲ့ပွဲပွဲမှာအားလုံးစွပေါင်းထိုင်ပြီးတော့မှဒါဒီဖြစ်ပြည်တော်စုဒီဆော့ရေးမှာအဲဒါအားလုံးစစ်ပါဝင်စားစွာနဲ့ဝိုင်းဝန်းလို့ဆောင်မှာဒါဤကရဲ့ရရှိနိုင်မယ်လို့မျှော်လင့်တယ်။ဒါကြောင့်ပြည်ထောင်2018ကတော့ထူးထူးကဲကဲဤကရဲ့အတွက်အလားအလာကောင်းမျှော်လင့်လို့ရတဲ့မြစ်ဖြစ်ပါစေလို့ဆုမကောင်းတောင်းပါတယ်
။စစ်ဖြစ်ပွားနေတဲ့တိုင်းရင်းဒေသကအထူးသဖြင့်ကချင်ရှမ်းမြောက်ပိုင်းနဲ့ဒီပေါ့နော်ရခိုင်ဘက်မှာရှိနေတဲ့တိုင်းရင်းသားတွေအတွက်ပေါ့နော်ဆရာဘလို့များဆုတောင်းပေးချင်တာရှိပါလေရှင်
။ဟုတ်ကဲ့ကျွန်တော်အများကြီးစာနာပါတယ်ဒီမှာ IDP တွေတော်တော်ဒုက္ခရောက်နေတယ်အဲ့ဒီရခိုင်ပြည်နယ်ရောနယ်စပ်ပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဒီစစ်ပြေဒုက္ခတွေတရားအခုအတွက်ပြည်လူလူဆောင်းသွင်းအချင်းခါမှာဆိုအများကြီးဒုက္ခရောက်တယ်အဲကြောင့်ဒါတွေကဒါသူတို့အနေနဲ့သူတို့မျောလင့်နေတဲ့မျောမှန်းဆနေတဲ့ဒီသူတို့ဒေသသူတို့ပြည်နယ်ရေးကိုတောက်တဲ့ပေါ်လာနေအောင်တော့ဝိုင်းဝန်းကြိုးစားပေးရဒါသူပြည်နယ်တိုက်ပွဲရပ်ပေးဖို့ဒါကျွန်တော်မျောတင်တာပေါ့လေအဲသူတို့တဲ့ဒါတွေအမှန်အရေးကြီးတယ်ဒါကိုပြစ်လာအောင်ကျွန်တော်ဆူဆောင်းပေးနေတာပါ
ပြည်သူ့လွတ်တော်ကိုယ်စားလှယ်ရခိုင်မျိုးသားပါတီကရခိုင်အမတ်တဦးဖြစ်တဲ့ဦးဖေးတန်းကလည်းမြန်မာနိုင်ငံတဝန်းငြိမ်းချမ်းပါစေကြောင်းနဲ့2018ခုနှစ်မှာတိုင်းသူပြည်သားတွေအားလုံးဘေးပရာဝေးကွာကြပါစေလို့ဆုမွန်တောင်းပေးပါတယ်
။တကယ်ကိုတီထောင်စုကိုဖြစ်တဲ့ငြိမ်းအေးကိုစိတ်ဓာတ်နဲ့ပြန်ပြီးတော့အေးတူကူမျှဆိုတဲ့ခံစားချက်လေးကိုမွေးပြီးတော့တယောက်နဲ့တယောက်မေတ္တာထားကြမယ်ဆိုရင်ဒါဟာဖြည့်ရှင်းလို့မရနိုင်တဲ့အခက်အခဲမဟုတ်ပါဘူး။ဒါကြောင့်လာမယ့်နှစ်ပြည်မှာဒီနှစ်ကစပြီးတော့ကျွန်တော်အဲ့လိုအော်ညီနောင်ရင်းစိတ်ဓာတ်ဒီတော်လို့စိတ်ဓာတ်ကိုမွေးပြီးတော့ဟာအရှင်းချင်းအနိုင်ယူရှင်တဲ့စိတ်ဓာတ်တွေကိုချော့ပြီးတော့အေးတူပူမြခံစားကြမယ်ဆိုရင်တော့အဲ့လိုခံစားတဲ့စိတ်ဓာတ်တွေမွေးကြမယ်ဆိုရင်တော့ကျွန်တော်တို့မြန်မာပြည်ကြီးဟာနေရှင်ညာရှင်ပြန်ပြီးတော့ဒါရအေးရှာလာမယ်လို့ထင်တဲ့အတွက်နဲ့ကျွန်တော်အနေနဲ့ဒီ2018မှာဒီစပက်ရှယ်လီတွေကိုပြည်ရင်းချင်းဆိုင်တွေကိုဖြစ်နိုင်တဲ့နော်ဒီအကောင့်ထဲပေါ်နိုင်တဲ့ဒီပုံပေါ်ကဒီကိုအတလီကိုလျှော့ပြီးတော့မမန္တလေးကိုလျှော့ပြီးတော့အကောင့်ထဲပို့ပေးကြပါလို့မိသားစုကပြောချင်ပါတယ်ခင်ဗျာနော်
2018ခုနှစ်မှာအမှန်တကယ်မြန်မာပြည်ကြီးငြိမ်းချမ်းဖို့ဆိုရင်ဆရာကြီးတခင်ကိုရောမိုင်းရဲ့ငြိမ်းချမ်းရေးလမ်းစဉ်အတိုင်းကျင့်သုံးကြဖို့အရေးကြီးတဲ့အတွက်ဒီငြိမ်းချမ်းရေးလမ်းစဉ်အတိုင်းကျင့်သုံးကြဖို့ ਨੇ မြန်မာပြည်ကြီးငြိမ်းချမ်းပါစေကြောင်းဆရာကြီးတခင်ကိုရောမိုင်းငြိမ်းချမ်းရေးကွန်ရက်ကဦးထွန်းဝင်းငိန်ကလည်းငြိမ်းချမ်းရေးဆုတောင်းပေးပါတယ
်ဘာသာဗမာပြည်ငြိမ်းချမ်းရေးနဲ့ပတ်သက်လို့ဆရာကြီးကျေကူရောမိုင်းပြောခဲ့တဲ့တူမနာကုမနာနီးနဲ့ဝဲဝိုင်းမှာကျွန်တော်တို့ကနိုင်ငံရေးရတစ္ဆုံစွန်းရေးအဖြေရှာရေးဆိုတာလေအဲ့ဒါကိုတည်တည်ချာချာစဉ်းလုံးစီကျမှာပဲလက်မချခိုင်းတာလက်မထိုးခိုင်းတာအပြုတ်တိုက်တယ်ပြောတာတစ်ဖက်သက်ခြေလုံးမယ်လို့ကြိုးစားခဲ့တာတွေကတကယ်တော့ငြိမ်းချမ်းမရနိုင်ဘူးဆိုတာသင်္ကန်းသာယူခဲ့ပါလိနိုင်ငံရေးတွေကအမှခံချက်ရှိအောင်တိုင်းသားတွေနဲ့ဒီတိုင်းပြီးတော့ဆွေးနွေးအဖြေရှာတဲ့ဤကုမနာကုမနာဤရဲ့အဖြေရှာပြီးတော့ငြိမ်းချမ်းရေးကိုတည်ဆောက်ကြပါလို့ကျွန်တော်အဲ့လိုဆုမွန်ကောင်းတောင်းနေပါတယ်ခင်ဗျာ
မြန်မာပြည်တွင်းမှာတော့ဘာသာရေးကောင်းဆောင်တွေအသီးသီးကစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရစေမြန်မာပြည်ကြီး2018ခုနှစ်မှာဖွံ့ဖြိုးတိုးတက်ပြီးတော့ငြိမ်းချမ်းရေးတည်ဆောက်နိုင်ပါစေကြောင်းဆုတောင်းပေးနေကြပါတယ်ရှင်။